မြန်မာနိုင်ငံမှာအာဏာသိမ်းလိုက်ပြီးနောက်ပိုင်းဖြစ်ပွားနေတဲ့ပြည်တွင်းစစ်ပဋိပက္ခကြောင့်၅နှစ်ကြာအတွင်းငွေကြေးဖောက်ပွားမှုနှုန်းမြင့်တက်နေပြီးစီးပွားရေးလုပ်ငန်းတွေလည်းတအီအီနဲ့ပြိုဆင်းလာနေပါတယ်။မြင့်တက်လာတဲ့ကုန်စင်လုံးတွေ၊အင်္ဂါကစီရိတ်တွေ၊တည်ယူပို့ဆောင်ရေးစီရိတ်တွေနဲ့တခြားသောအထွေထွေကုန်ကြမ်းစီရိတ်ကြပါပြည်သူတွေဟာယုံလီနေလေဖြစ်နေကြရတာပါ။ငွေကြေးဖောက်ပွားမှုကြောင့်လေယာဆိုင်ပြူရေးလုပ်ငန်းကိုအဓိကလုပ်ကိုင်တဲ့မြန်မာနိုင်ငံမှာကစွင်းရတစည်းကိုတောင်စက်ထထောင်ကျော်ပေးပြီးဝယ်ယူနေကြရပါတယ်။အာဏာမသိခင်ကလည်းကစွင်းရတစည်းကိုအမြင့်ဆုံးစက်နေရတာရှိခဲ့တာပါ။အခြေခံလူရန်းစားတွေတဲ့လက်ကောင်ကန်ကြီးရတဲ့မှာအကူရဖြစ်တဲ့စက်ဦးတလုံးကလည်းအာဏာမသိခင်ကစက်တရတာရှိခဲ့ပေမဲ့အခုတော့အနည်းဆုံး900စက်အထိဈေးတက်နေပါတယ်။အနာမသိခင်ကာလကလစာကျပ်နှစ်သိန်းခွဲခန့်သာရရှိခဲ့ခြင်းအနည်းဆုံး5000ကျပ်စုဆောင်းနိုင်ခဲ့ပေမယ့်အခုလစာကျပ်5သိန်းရရှိချိန်မှာတော့ငွေပုံငွေရှံမရှိသလောက်ပဲလို့ပြောလာသူကရန်ကုန်မြို့နယ်အသက်40အရွယ်ကုမ္ပဏီဝန်ထမ်းအမျိုးသမီးတူပါ။ဒီ
ကတော့ကွယ်မနှန်းစားဆိုရင်အတုတ်ကလေးလို့မိုးရင်းကလေးလို့စားနိုင်သေးတယ်ကွယ်တလားမလား။ဘာလို့ဆိုတော့အတုတ်တစ်ပွဲမှကွယ်ဟို900ရှိရတလား1000ဆိုတာအများဆုံးပေါ့နော်။အဲ့လိုမျိုးအခုဆိုလို့ရှိရင်အတုတ်တပွဲ1500မွေးငါအလို့တပွဲ1500မွေးငါအကျော်လေးတစ်ခုနဲ့စားမယ်ဆိုတော့မွေးငါတစ်ခုကို1800ဖြစ်သွားပြီအဲ့တော့တော်တော်လူကအပြင်းမနဲ့စားဘရိတ်ဘတ်ကိုစားနိုင်ကြတော့ကိုစင်းစင်းတို့ပြန်ကြောက်ဝိုင်းလဲကွယ်ကိုစင်းတို့ပြန်မချပြီးကြအောင်ဒီလားတချို့တွေကြောက်ပြောတာပါဥပမာပြောမယ်ကွယ်3ချိုးတချိုးလောက်ဆိုရင်2ချိုးလောက်ကကိုစင်းတို့ပြန်မကြအောင်အဲတချို့တွေကလူလူကြီးကိုစားနာဆက်စိတ်ရှိတဲ့လူပေါ့နော်။အော်တချို့တွေကတော့အော်ငါတို့ဖြစ်ကြီးကမကောင်းဘူးလေ။တောင်းတဲ့တယောက်ကအဲ့လောက်ကြီးမြူသိမှုဆိုအဲ့လိုစာနာသိလေးရှိတဲ့လူတော့ဒါဈေးကိုပုံမှန်လေးအတက်အကျရောင်းလို့။တချို့ကြတော့လည်းဟိုတက်ဈေးကျဈေးဆိုပေမဲ့လည်းတက်မလား။ဘလူးတိငါသေးတပါပြီးရောငါတို့ရောင်းမဖို့ရည်ကြီးရယ်ငါတို့ရောင်းဖို့ရည်ကြီးရယ်ဆိုလေလူမျိုးတွေကြတော့လည်းဈေးနှုန်းကတက်ပြီးမပြောင်းဘူးမကြတော့
ဒီလိုကုန်စင်းတို့မြင့်တက်တာကိုခန်းစားရတဲ့တည်းမှာပိတ်ဆို့နေတဲ့နေဆက်ကုန်သွယ်ရေးလမ်းကြောင်းပေါ်ကထိသာခံတွေလည်းပါဝင်ပါတယ်။2023မှာစတင်ခဲ့တဲ့2029စီစဉ်ရေးကြောင်းတရုတ်နဲ့အဓိကကုန်သွယ်ရေးလမ်းကြောင်းတွေဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းကနေဆက်ကုန်သွယ်ရေးစခန်းတုံးကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတင်ပိုက်နိုင်ခဲ့ပါတယ်။2029စစ်စင်ရေးကလေးကရက်တက်သွားရတဲ့နေဆက်ကုန်သွယ်ရေးလမ်းကြောင်းတွေကြောင့်ပြည်မနဲ့အလံဝေးတဲ့လာရှုမျိုးကအခြားမျိုးတွေထဲကုန်စင်းတို့မြစ်တက်တဲ့တန်းကိုပို့ခန်းစားနေကြရတာပါ။တောင်ကြီးမျိုးမှာဓာတ်စီတလီတာကို7000ကျော်ခန့်ဝယ်ယူရရှိနိုင်ပေမယ့်လာရှုမှာတော့7500ကျော်အထိပေးဝယ်နေရတယ်လို့အသက်30အရွယ်ဒေသခံအမျိုးသမီးတူကပြောပါတယ်
။အခုကျတော့လာရှုအဆင်မဖြစ်တော့ဘူးပေါ့နော်။အဆင်မဖြစ်တော့ဘူးပြန်လာလို့ရပြီဆိုပေမဲ့လည်းပေါ့နော်အရင်လိုလုပ်ငန်းလေပတ်မှုတွေမရှိဘူးဟိုသွားရလာရတာလဲလမ်းခီးတွေကြတော့ဟိုပိတ်ထားတဲ့အခြေအနေတွေရှိတယ်ပြီးလို့ရှင်ကုန်စီတွေဒီကုန်စီတွေမလဲပတ်ဘူးပေါ့နော်အရင်လိုကုန်စီတွေစီစီကကမလဲပတ်တဲ့အနေထားလဲဖြစ်တဲ့အခါကျတော့တနိုင်ငံလုံးအတိုင်းအတာရကုန်စည်နှုံးတွေတတ်တယ်ဆိုပေမဲ့ပေါ့နော်အဲ့လိုကုန်စီမလဲပတ်တဲ့စစ်ဖြစ်ပြီးတော့မှအဲ့လိုမျိုးရှိနေတဲ့ဒေတာဖြစ်တဲ့လားရှိုးတို့လိုမျိုးကျတော့ပို့ပြီးတော့မှကုန်ကြဆေးကတော့တခြားဒေတာထက်ပို့ပြီးတော့မှပတ်စံပို့ပြီးတော့မှစားသုံးနေရတဲ့အနေအထားလိုဖြစ်သွားတာပေါ့နော
်လက်ရှိမှာတော့နေဆက်ကုန်သွယ်ရေးဟာအကြီးအကျယ်ထိခိုက်ပျက်စီးနေတဲ့အခြေအနေပါနိုင်ငံရေးမတည်ငြိမ်မှုလက်နက်ကိုင်ပဋိပက္ခတွေပြင်းထန်လာမှုနဲ့ငွေလဲနှုန်းမတည်ငြိမ်မှုတွေကနေဆက်ခိတ်တွေကိုပိတ်ဆို့ကုန်သွယ်မှုကိုနှောင့်နှေးစေပြီးကုန်စည်စည်နှုန်းတွေတည်တည်တသာမြင့်တက်လာစေတာလည်းဖြစ်ပါတယ်။အဓိကကုန်သွယ်ရေးလက်ကြောင်းဖြစ်တဲ့မြောက်ရီမဲဆောက်နယ်စပ်မှာကြိုက်ပွဲတွေကြောင့်ကော့ဂရိတ်မြောက်ရီအာရှလမ်းမကြီးပိတ်ထားရပြီးကုန်ပစ္စည်းပို့ဆောင်ရေးဟာဂျောနာတောင်တန်းကျေးလက်လမ်းကြောင်းတွေကနေပတ်သွားနေရတာပါ။ဒါကြောင့်တည်ယူပို့ဆောင်ကားတွေအစမကျန်မြင့်တက်နေပါတယ်။ဒီလိုအခြေအနေတွေကြောင့်နေဆက်ကနေရန်ကုန်ကိုကုန်ပစ္စည်းရောက်ဖို့ရက်အနည်းငယ်ကနေရက်တစ်ပတ်နှစ်ပတ်ထိကြာမြင့်နေပါတယ်။ဒါကြောင့်တချို့ဒေသတွေမှာဆိုကုန်သည်တွေကပင်လယ်ရေကြောင်းကနေတင်းတင်းတောက်ကိုပြောင်းလဲလာကြပါတယ်။လုံခြုံရေးအရာစိုးရိမ်မှုတွေနဲ့အခွန်အခကောက်ခံမှုတွေကကုန်စည်စင်းစစ်မှုကိုနှေးကွေးစေပြီးပြည်တွင်းမှာကုန်ပစ္စည်းရှာပမှုနဲ့ဈေးနှုန်းမြင့်တက်မှုကိုဆက်လက်ဖြစ်ပေါ်စေတာပါ။ စစ်ကောင်စီထိချုပ်ထားတဲ့နေမြေတွေနဲ့ကျော်လန်ရေးတပ်ဖွဲ့တွေထိချုပ်ထားတဲ့နေမြေတွေမှာပေးဆောင်ရတဲ့လက်ဒရာကြီးတွေကလည်းနောက်ဆုံးမှာစားသုံးသူတွေကိုတာဝန်ပေးစီတယ်လို့ရှမ်းပြည်နယ်နဲ့စကိုင်းတိုင်းတကြောကနေရန်ကုန်ကိုကုန်စီကူတန်းရောက်ဝင်နေသူအမျိုးသမီးတူကဆိုပါတယ်
လမ်းကြီးတက်နေဆိုတာကဂိတ်တွေများတာဂိတ်တွေကဝါတာဂိတ်တွေရောထိုင်မုံဂိတ်တွေရောဘာမှမဟုတ်တိုင်းမဲ့ထွက်ပြီးတော့ရက်တဲ့ဂိတ်တွေရောအဲ့လိုဂိတ်တွေကများတာအဲ့ဂိတ်တွေကတအားကြာကွယ်စစ်တာတွေစီးတာတွေတခါတလေအဲ့လိုမျိုးတိုက်ပွဲဖြစ်တဲ့ခါလေးဖြစ်ခါလေးလည်းမကြည့်တဲ့ခါမျိုးဆိုလို့ရင်တော့ပိတ်ချလို့ပိတ်တယ်ဆိုပြီးတော့အဲ့လိုမျိုးလမ်းတွေပိတ်တာတွေတံတားတွေပိတ်တာပေါ့ကွာအဲ့လိုမျိုးတွေဆိုလို့ရှိရင်ကြာတာလမ်းတွေကတအားဂိတ်တွေကတအားများတယ်ကွာပေါ်မှာခိတ်တွေမဟုတ်ဖဲနဲ့အဲ့လိုမျိုးခြားထဲမှာခြားထဲမှာပေါ်လာတဲ့ရှောင်းတခင်ခိတ်တွေလည်းအများကြီးပဲရှောင်းငင်ခိတ်တွေဆိုတာဒီလိုမျိုးအရင်တော့မရှိဘူးကွာအသွားတော့မှလည်းမရှိဘူးအပြန်ပုံမှန်ရှိနေကြသိမ်းမဟုတ်ဘူးကွာသူကတော့အဲ့လိုပဲ plastic ထိုင်ကုန်လေးချပြီးတော့ထွက်လာပြီးတော့တောင်းတာလည်းရှိတယ်ရှုပ်တော့ဘာမှထိုင်ကုန်တောင်မရှိဘူးပဲဒီလိုပဲရက်ပြီးတော့တောင်းတာမရှိဘာလို့ဆိုတော့သူကဘယ်ဖွဲ့ပဲဖြစ်ဖြစ်သိရမလားပြီးတော့ဆက်ဘယ်ဖြစ်ဖြစ်
ဒီရပဲဖြစ်ဖြစ်စကားဆက်ပဲဖြစ်အကုန်လုံးကလက်လက်ရှိတဲ့တကြောင်ကိုပေးရတယ်သူတို့တောင်းလောက်ပေးရတယ်။နိုင်ငံရဲ့ငွေကြေးဖောင်းပွမှုနှုန်းကအခုနှစ်ဧပြီလအထိ 34.7 ရာခိုင်နှုန်းရှိနေပြီးအရှဖွံ့ဖြိုးရေးဘဏ် ADB ရဲ့နိုင်ရှင်မှုမှာဖော်ပြထားတဲ့အရှိတောင်အရှနိုင်ငံတွေက၈နိုင်ငံမှာမြန်မာကထိပ်ဆုံးကနေရယူချတာပါ။အာနာမသိငင်ကာလကတော့ငွေကြေးဖောင်းပွမှုနှုန်းဟာ 5.9 ရာခိုင်နှုန်းသာရှိခဲ့ပါတယ်။ဒီလိုငွေကြေးဖောက်မှမှုတွေကြောင့်တစစမြင့်တက်လာတဲ့ကုန်စည်လုံးနဲ့ကျဆင်းလာတဲ့စီးပွားရေးလုပ်ငန်းတွေကြောင့်လူငယ်တွေဟာလှုပ်သားလှုပ်အပ်ချက်မြင်မာနေတဲ့ပြည်ပနိုင်ငံတွေစီအလုပ်လုပ်ဖို့ထွက်ခွာလာကြပါတယ်။ဒီလိုလှုပ်သားအင်အားအများပြားပြည်ပကိုထွက်ခွာသွားတဲ့အခါပြည်ရင်းမှာအလုပ်သမားရှာပါလာပါတယ်။အထူးသဖြင့်စိုက်ပျိုးရေးစောက်လုပ်ရေးအသေးစားနဲ့အလက်စားဆက်မှုလုပ်ငန်းတွေမှာကျန်းကျန်လှုပ်သားရောရိုးရိုးလှုပ်သားပါရှာပါလာတာပါ။လောက်သားအင်အားမလုံလောက်တဲ့အခါချုပ်လုပ်မှုစွမ်းရည်တွေကျဆင်းပြီးစီးပွားရေးလုပ်ငန်းတွေအနေနဲ့အပြည့်အဝလက်ပတ်နိုင်တာမရှိတော့ပါဘူး။ဒါကနောက်ဆုံးမှာနိုင်ငံရဲ့စီးပွားရေးတွတ်တ်မှုကိုကြိုက်တာတဲ့အဓိကညွန်ကိန်းဖြစ်တဲ့အသက်တင်ကုန်ထုတ်လုပ်မှုတန်ဖိုး GDP တွတ်တ်မှုနှုန်းကိုထိခိုက်စေပြီးထုတ်လုပ်မှုတန်ဖိုးလျော့ကျသွားစေပါတယ်။ဒီလိုပြပနိုင်ငံတွေစီလောက်သားအင်အားယိုစင်မှုကတိုင်းပြည်စီးပွားရေးကိုတက်ရောက်မှုတွေရှိနေပေမယ့်မိသားစုရက်တည်ရင်းနဲ့ငတ်မွန်ခေါပမှုကပ်ဘေးကိုကျော်လာနိုင်ဖို့အခုချိန်ထိလူငယ်တွေဟာနှီးမြှုပ်ဆောင်တဲ့ပြပကိုထွက်ခွာနေကြရစေပါမိသားစုစားဝတ်နေရေးအတွက်ဝင်ငွေများများရနိုင်မဲ့စင်ကာပူနိုင်ငံမှာအလုပ်သွားလုပ်နေတဲ့ကိုကျင်းက
ဒီနိုင်ငံတစ်နိုင်ငံရဲ့ဟိုအဖွဲ့အစည်းတွေမှုတိုင်းလူကြောက်ရဲ့ဒီကြောက်ရဲ့အနေဆုံးဝင်ငွေနဲ့တွက်ချက်ကြတာရှိတယ်ပေါ့နော်ကျွန်တော်မြန်မာနိုင်ငံရဲ့ဒီလူတယောက်ရဲ့တလအနည်းဆုံးဝင်ငွေပေါ့ပြမြဝင်ငွေကိုတွက်ချက်လိုက်ရင်တော့ဒါတော်တော်လေးကိုအောက်ဆုံးဆင့်နာမှရှိတယ်ပေါ့လေအောက်ဆုံးဆင့်နာမှရှိတယ်ဒီကမ္ဘာနိုင်ငံကြီးတွေနဲ့ရှင်လိုက်ရင်တော့ဥပမာကမ္ဘာနိုင်ငံကြီးတွေကနေအာ100လောက်ရတယ်100ရတယ်ဆိုရင်မြန်မာနိုင်ငံမှာတော့ 2% 3% လောက်ပဲရတယ်ပေါ့ဒါကျွန်တော်အကြမ်းမြင်ပြောတာပေါ့နော်ပြောချင်တာကတော်တော်လေးကိုစီနဲ့ရေလို့ကွာခြားနေတာမျိုးကိုတွေးရှိရတယ်အခုပုံစင်းတော့နေပေါင်းပွားတာငွေရှိပေါင်းပွားတာတွေနဲ့ဆိုတော့ပို့ပြီးတော့အစားရမတန်ပေါ့နော်ဒီ2021မတိုင်ခင်တဲ့ဆိုင်2021နောက်ပိုင်းကတော့ပို့ပြီးတော့ဆိုးရလာတာကိုတွေးရှိရတယ်ပြီးတော့နောက်ကတော့ဒါစီးပွားရေးတင်ဖို့ပေါ့နော်နိုင်ငံရေးဆိုတော့အရာတိုင်းရဲ့ပေါ်ဖြစ်တဲ့ခါကျတော့နိုင်ငံရေးမတည်ငြိမ်တဲ့နာဟာတွေလည်းအကုန်လုံးဆုံးကြီးတော့သွားတာဖြစ်တဲ့ကြောင့်မို့လို့စီးပွားရေးတွေရောအကုန်လုံးပေါ့နော်ဒါလူငယ်တွေနဲ့မြန်မာနိုင်ငံမှာမနေရတာတွေရောမရှိတော့တာတွေရောအဲနိုင်ငံသားကိုနှီးမျိုးစုံနဲ့သွားတာပေါ့နော်ဒီဝင်တစ်မျိုးပြားမွင်တစ်မျိုးမျိုးစုံနဲ့သွားနေကြတာရှိတယ်ပေါ့လေ
မြန်မာနိုင်ငံရဲ့ GDP ညွန်ကိန်းဟာကမ္ဘာ့ဘဏ်အချက်လက်တွေအရပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ68ဘီလီယံဝန်းကျင်ရှိပါတယ်အခုနှစ်ကောင်မှာတော့ Trading Economics ရဲ့ခန့်မှန်းချက်အရအမေရိကန်ဒေါ်လာ 68.36 ဘီလီယံအထိရောက်ရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါဟာကျိုးကျက်လာတာတော့မဟုတ်ပဲအာဏာမသိငင်ကိုဗစ်ကာလ2020တုန်းကတော့ 69.37 ဘီလီယံရှိတာကြောင့်နှိပ်ကျနေစေချေနေပါလာမယ့်နှစ်မှာ GDP ရဲ့400ခန့်နှုန်းကိုဆုံးရှုံးနိုင်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန့်စားကလည်းဖော်ပြထားပါတယ်။ဒါဟာအမေရိကန်ဒေါ်လာ 2.6 ဘီလီယံပမာဏနဲ့ညီများပါတယ်။ဒီလိုကျဆင်းနေတဲ့ကိန်းဂဏန်းတွေကိုသုံးသပ်ထားကြပါမယ်။မြန်မာနိုင်ငံရဲ့စီးပွားရေးကခန့်မှန်းလို့မရတဲ့အခြေအနေမှာရှိနေတယ်လို့ ISB မြန်မာရဲ့ပြည်ပဆက်ဆံဆက်သွယ်ရေးဒါရိုက်တာဦးအောင်သူငင်းကဆိုပါတယ်
။ဒီစီးပွားရေးကတော့ပြောရခက်တယ်ဗျာ။ဒီလိုလေးကို 龙虾嘞，那边要耍嘞，你他们又去打包边咯。哎哟，西瓜叶啊，没摘不？但咩，见到都标那个西瓜叶没摘不出那个，它 formal economy 标了不？那见到都是嘛 informal economy 哇，大家问嘛，好的西瓜叶的嘞，来赚你的西瓜边。啊，就是偏见到都把我们现在把这的西瓜叶啵，那都过来见到都这样子，但是叫嘞。这家里便宜这家里但是现在感觉到二零五年嘞这种地方来办理了我呢然后这家里西瓜也比如说我们拉出来的呢都比较开展的他是的
我这些朋友们共生的面对目的家你先不要没有做目的过吧比如说阿那丁萨格里卡你先也是你在亚巴林နိုင်ငံတော်ဝန်မြင့်တက်လာတဲ့စစ်အရှင်တွေကာလချေကြအောင်မယ်ဆိုရင်တော့ပြည်သူတွေဟာစက်တဲမှုတွေကြာနှုတ်နစ်နေကြရအောင်မယ်အခြေအနေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ်